အရင်ဆုံးတရုတ်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကြည့်ရအောင်ပါတရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စကမလွယ်လှပါဘူးအထူးသဖြင့်လက်ရှိသမ္မတရှီကျင်းပင်လက်ထက်မှာသတင်းလွတ်လပ်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေတာကြောင့်ပိုးပြီးမျှော်လင့်ဖို့ခက်ခဲနေပါတယ်တရုတ်အာဏာပိုင်တွေဘက်ကနည်းပညာတွေသုံးပြီးအစိုးရနဲ့သဘောထားကွဲလွဲသူတွေရဲ့လွတ်လပ်စွာရေးသားပြောဆိုခွင့်တွေကိုဖြိုခွင်းနေတဲ့အကြောင်းVOA သတင်းနောက်ဘေးလိုက်နဲ့ Joyce Hong ရေးသားပေးပို့တဲ့သတင်းကိုကိုကျော်အောင်ကပြောပြမှာပါခင်ဗျာ
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေကတိတိတသားရှိခဲ့တာပါတရုတ်ပြည်သူတွေအတွက်သတင်းတွေရနိုင်မဲ့လမ်းကြောင်းတွေကိုပိတ်ဆို့တာ Twitter လိုလူမှုကွန်ရက်အတွင်းကိုယ့်ရဲ့သဘောထားအမြင်တွေသတင်းချက်လက်ရေးသားတင်ပြတာတွေကိုလည်းပိတ်ပင်မှုတွေလုပ်နေပါတယ်ခေတ်သစ်နည်းပညာတွေကိုသုံးပြီးတော့တရုတ်အာဏာပိုင်တွေကသတင်းလွတ်လပ်ခွင့်ကိုဖိဖိစီစီနှိပ်ကွပ်နေကြတာပါကမ္ဘာမှာစီးပွားရေးအရဒုတိယအင်အားအကြီးအမားဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာထောင်နဲ့ချီတဲ့ internet website တွေကိုပိတ်ပင်ထားပါတယ် Facebook, Gmail, Google, Instagram နဲ့ Pinterest လို့တပ်ပုံတက်တက်တင်တဲ့ website မျိုးတွေကိုပါပိတ်ထားတာပါတရင်း website တွေကဆိုလို့ရှိရင် VOA အင်္ဂလိပ်ပိုင်း VOA တရုတ်ပိုင်း BBC, The New York Times, Bloomberg နဲ့တခြားတရင်း website တွေတော်တော်များများပိတ်ပင်ထားပါတယ်ပညာရှင်တွေအခွင့်အရေးအကျိုးဆောင်တွေရဲ့ internet လူမှုကွန်ရက်တွေအတွင်းရေးသားချက်တွေကိုအပိတိုင်ဖယ်ရှားတာတွေမကတချို့ဆိုရင်လူမှုကွန်ရက်တွေအတွင်းရေးသားမှုတွေကိုရပ်မလားထောင်ထဲသွားမလားဆိုပြီးတော့အာဏာပိုင်တွေဘက်ကတတိပေးတာတွေအထိရှိကြတာပါအဲ့ထဲမှာတချို့ကသူများရေးထားတဲ့စာကိုကိုယ့်ရဲ့စာမျက်နှာမှာပြန်ပြီးတော့တင်တာမျိုးသူများစာမျက်နှာကိုအများကြီးနိုင်အောင်ချိတ်ဆက်ပေးတာမျိုးလောက်နဲ့တင်အာဏာပိုင်တွေရဲ့တတိပေးတာကိုခံနေကြရတာပါအခုလိုမျိုးတင်းတင်းကြပ်ကြပ်ထိန်းချုပ်ဖိနှိပ်မှုတွေကသမ္မတရှီကျင်းပင်လက်ထက်မှာတတိတသာလှုပ်ဆောင်နေတာပါဒီလိုတင်းကြပ်မှုတွေကြောင့်တရုတ်ပြည်သူတွေရဲ့သဘောထားအမြင်တွေကိုပြင်ပကဘာကတိဖို့ခက်လာနေတယ်လို့နယူးယောက်အခြေစိုက် Freedom House အဖွဲ့ရဲ့စင်စာတိဖြတ်မှုစောင့်ကြည့်ဌာနကသူတည်သည် Sarah Cook ကပြောပါတယ
် Some of the people who are on Twitter are important sources of information for foreign journalists.
ဒီနေ့ဟန်တွင် Twitter သုံးဆွဲသူတွေကတချို့ဟာနိုင်ငံခြားသတင်းသမားတွေအတွက်အရင်ကြီးတဲ့သတင်းရင်းမြစ်တွေပါ။ Twitter မှာသူတို့ရဲ့ဖော်ပြချက်တွေ၊အသံတွေ၊သူတို့ရဲ့အမြင်တွေ၊သတင်းချက်လက်တွေကမှကဗီဒီယိုတွေကိုပါနေရကြားရတာပါ။
လူရည်တန်ပေါင်း800ကျော်ရှိတဲ့တရုတ်နိုင်ငံမှာ Twitter လူမှုကွန်ရက်ကိုသုံးဆွဲသူက100ခန့်လုံးကနေ300ခန့်လုံးလောက်ပဲရှိတာပါ။ VOA တရုတ်ဌာနရဲ့သတင်း website ကိုလက်ခံကြည့်ရှုတဲ့ပုံမှန်ပြည်သက်က 98,000 ကျော်ရှိပါတယ်။တရုတ်စိုးရပိုင်းရှင်ဟွာသတင်းဌာနရဲ့အင်္ဂလိပ်လိုစာမျက်နှာမှာပုံမှန်ပြည်သက်က 12,000 ကျော်ရှိပြီးရှင်ဟွာရဲ့တရုတ်ဘာသာစာမျက်နှာမှာတော့ပြည်သက် 1,000 ကျော်ပဲရှိပါတယ်။လက်ရှိသမ္မတရှီကျင်းပင်မတိုင်ခင်ကအုပ်ချုပ်ခဲ့တဲ့သမ္မတဟူဂျင်တောင်းလက်ထက်မှာရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်နေရာတွေပို့ပြီးရခဲ့တဲ့အပြင်အင်တာနက်လူမှုကွန်ရက်သုံးဆွဲမှုတွေလည်းတက်ပြီးတော့တင်းကျပ်မှုတွေမရှိခဲ့ပါဘူး။ရှီချစ်ပင်တက်လာပြီးကလေးကခင်မီနိပညာတွေကိုသုံးပြီးတော့သတင်းလွတ်လပ်ခွင့်ကိုအပြည့်အပြည့်ထိန်းချုပ်လာတယ်လို့နာမည်ကျော်တရုတ်ဘလော့ဂါတစ်ဦးဖြစ်တဲ့ဇော်လာကပြောပါတယ
်။ရှီချင်းပင်ချေစုကြီးလာကြီးချန်လာဆိုရင
်ရှီချင်းမင်ကသူ့ရဲ့အာဏာကိုခိုင်မအောင်အတင်းကျပ်ချုပ်ကင်ထားတာရှင်းပါတယ်။ဘာကြောင့်လဲဆိုတော့သူ့လက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်တွေအတွက်နေရာမရှိသလောက်ပါပဲ။အခုဆိုတရုတ်နိုင်ငံတွင်းမှာအသေးချာစုံစမ်းထောက်လှမ်းပြီးရေးသားတင်ပြရတဲ့သတင်းသမားတွေအနည်းတည်းနဲ့လာနေပါပြီ။တရုတ်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေလည်းဖိနှိပ်ခံထားရတာပါ။ကိုယ့်ရဲ့အမြင်ကိုပြောဆိုမှုကြောင့်ဖမ်းခံရသူတွေလည်းတိုးလာနေပါတယ်
။တရုတ်ဘလော့ဂါဇော်လာဟာရှီကျင်းပင်အာဏာမြခင်မှာပဲတရုတ်နိုင်ငံကထွက်လာခဲ့သူဖြစ်ပြီးသူ့ရဲ့ဇနီးကထိုင်ဝမ်သူဖြစ်ပါတယ်။အခုတော့သူတို့နှစ်ဦးထိုင်ဝမ်မှာနေနေကြပါတယ်။တရုတ်ဆိုရဟာသူ့ရဲ့သဘောထားတွေကိုဝါရဖြန့်ချီဖို့ခင်မီနည်းပညာတွေကိုအကြီးအကျယ်သုံးနေသလိုပြည်သူတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုလည်းအပြင်းထန်ဖိနှိပ်နေတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတရုတ်စိုးရပိုင်းရှင်ဝါသတင်းဌာနကနေကမ္ဘာပထမဆုံးဆက်ရုပ်သတင်းတင်ဆက်သူကိုတုံ့ပြန်ခဲ့ပါတယ် AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာကိုတုံ့ဆွဲထားတာပါ